Now some Luru Sedan Yasuin, Philippi Matio Nangan Boy Yongji Go Samu Jasin Lani Vejao, Vioe Trinta Reps Tanins yet people tied the Lago, Ko Yemin Tong up your Piva Mission.
Philippi Nangan Manila Muga, Social Weather Stations of Yare, Tuditana Portuga, Pigger Laga Topian get a Luru the Border Sedan Ya, Philippi Nangan Dari, a Dio Nangan Boy Yongji Mu Jasin Lulani Vare. Megon Piso do Nazati Yaganoha, Dio Nangan Boy Yongji Mu, Nejin Da Shibi. နှစ်ဆက်ခုနှစ်ရာခိုင်နှုန်းကတော့ယုံကြည်မှုအတော်ရှိတယ်လို့ဆိုပါတယ်ဒီသဘောထားစစ်တမ်းဟာအငင်းပွားနေပြည်တော်နဲ့ပတ်သက်ပြီးဖိအားပေးလာနေတဲ့တရုတ်နိုင်ငံအပေါ်ဖိလစ်ပိုင်နိုင်ငံသားတွေရဲ့မကြေမနက်ဖြစ်မှုနဲ့တရုတ်လူမျိုးတွေဖိလစ်ပိုင်ကစီးပွားရေးလုပ်ငန်းတွေမှာကြီးစိုးလာလို့ဖိလစ်ပိုင်နိုင်ငံသားတွေရဲ့စိုးရိမ်လာမှုတွေကိုထင်အားဖော်ပြနေပါတယ်
ဆောင်ရဲမှာတော့တရုတ်ငါးဖမ်းလေကဖိလစ်ပိုင်ငါးဖမ်းလေကိုတိုက်မိလို့ဖိလစ်ပိုင်ငါးဖမ်းလေနှစ်မျိုးခဲ့ရပါတယ်ဒီလိုအဖြစ်ပြဟာတရုတ်နိုင်ငံနဲ့ဆက်ဆံရေးမှာကောင်းစရာမရှိဘူးလို့စင်ကာပူမြို့သားတက္ကသိုလ်ကတွဲသွားပေါ်မောက်ခအက်ဒွတ်ဒိုအာရာရဲကဗီအိုအေကိုပြောပါတယ်အင်းဒီအင်ဆစ်ဒန့်လိုက်ဒိုးစ်ဂက်စ်မက်ဂနီဖိုက်ဒ်အန်ဒရက်တိုင်းမ်စ်ဖိလစ်ပိ
ေးတက်လာပြီးတဲ့နောက်လူနေထွေထွေရှိလာခဲ့တာပါ။တရုတ်နိုင်ငံက American Dollar 4.8 billion တန်ဖိုးရှိတဲ့အခြေခံစောက်အောင်ဆိုင်ရာစီမံကိန်းတွေအတွက်အကူအညီပေးဖို့လည်းကမ်းလှမ်းထားခဲ့ပါတယ်။အခုတော့တရုတ်အမျိုးသားတွေကဖိလစ်ပိုင်မျိုးသမီးတွေနဲ့အိမ်တော်ပြုပြီးဖိလစ်ပိုင်ဒေသခံတွေရဲ့စီးပွားရေးတွေကိုရယူနေတယ်လို့ဖိလစ်ပိုင်တွေကယူဆနေကြပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းနိုင်ငံဆက်ဆံရေးတက္ကသိုလ်ကျောင်းအုပ် Ronald Gunwine ကအခုလိုပြောပါတယ်
။ The Chinese being here goes beyond justThe maritime
တရုတ်လူမျိုးတွေကဒီမှာရေနယ်နှမိတ်နဲ့နည်းမြေအငင်းပွားမှုအတိုင်းအတာတဲ့ပိုးပြီးကြော်လွန်လာနေပြီလေ။ကျမတို့လူလူအပေါ်ပိုးပြီးထိခိုက်နေတာကဒီမှာသူတို့ကလုပ်ငန်းသစ်တွေဖွင့်နေတာပါပဲ
။ Social Weather Station ရဲ့စစ်တမ်းကိုဖြည့်ကြားသူ29ရာခိုင်နှုန်းကသာတရုတ်နိုင်ငံကဖိလစ်ပိုင်နိုင်ငံတဲလောက်ကန်ဆောင်ရွက်နေတာတွေဟာဖိလစ်ပိုင်နိုင်ငံအတွက်ကောင်းတယ်လို့ထင်မြင်ချက်ပေးကြပါတယ်။ဒါဟာလက်ရှိသမ္မတဒူတာတေးကိုမေကွန်းထုတ်ဖို့ဖြစ်လာပေမဲ့ဖိလစ်ပိုင်လူမျိုးအများစုကတော့နိုင်ငံဆက်ဆံရေးကိုဒူတာတေးကောင်းကောင်းကန့်တွင်နိုင်လိမ့်မယ်လို့ယူကြည်နေကြပါသေးတယ်။ဒူသမ္မတရှီဂျင်ပင်နဲ့တွေ့ဆုံတဲ့အခါနေပြည်အငြင်းပွားမှုကိစ္စကိုဒူတာတေးကထုတ်ဖော်ပြောဆိုဖို့လည်းရှိပါသေးတယ်။2016ခုနှစ်မှာရေကြောင်းဆိုင်ရာတရားရုံးအဖွဲ့ Permanent Code of Arbitration ကဖိလစ်ပိုင်နဲ့အငြင်းပွားနယ်မြေပေါ်ပိုင်ဆိုင်ကြောင်းတရုတ်အနေနဲ့တောင်းဆိုခွင့်မရှိဘူးလို့ဆုံးဖြတ်ထားခဲ့ပါတယ်။ဖိလစ်ပိုင်ပြည်သူတွေကလည်းတရုတ်နိုင်ငံကိုအလျှော်မပေးဖို့ဒူတာတေးကိုဖိအားပေးနေပါတယ်
။ Even if the Philippine government does not seem intent on upholding this ruling, even if the Duterte government
တရားရုံးဆုံးဖြတ်ချက်ကိုဖိလစ်ပိုင်အစိုးရကတရုတ်တို့ကိုအလေးပေးပြီးမပြောဘူးဆိုရင်တော့မှဖိလစ်ပိုင်ပြည်သူတွေကတရားရုံးမှာအနိုင်ရထားတဲ့အခြေအနေကိုဘယ်တော့မှလက်လွတ်ဆုံးရှုံးခံမှာမဟုတ်ပဲအချုပ်အခြာအာဏာကိုကာကွယ်သွားမှာပါ။အဲ့လိုမလို့ရင်ဖိလစ်ပိုင်ကအချုပ်အခြာအာဏာဆွန့်လွတ်လိမ့်မယ်လို့တရုတ်နိုင်ငံအနေနဲ့အဓိပ္ပာယ်ကောက်ယူသွားပါလိမ့်မယ်
။တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံရဲ့ဖိအားပေးမှုတွေအပေါ်စန့်ကျင်ဆန္ဒပြသူတွေကပြောဆိုသွားတာပါ။ပြီးခဲ့တဲ့ရွေးကောက်ပွဲမှာတရုတ်ကိစ္စကိုထောက်ပြပြီးရွေးကောက်ပွဲဝင်ခဲ့တဲ့နိုင်ငံရေးသမားတွေကတော့သမ္မတဒူတာတေးထောက်ခံတဲ့အမတ်တွေကိုရှုံးနိမ့်ခဲ့ပါတယ်။တရုတ်နိုင်ငံအပေါ်ဖိလစ်ပိုင်လူမျိုးတွေရဲ့သဘောထားဟာနိုင်ငံဆက်ဆံရေးကိုဘသူကင်တွယ်နေတယ်လဲအပေါ်မှာမူတည်နေမှာဖြစ်ကြောင်းစကူမျိုးသားတက္ကသိုလ်ကတွဲပတ်ပေါမောက်ကအက်ဒွာဒိုအာရာရေကပြောကြောင်းပါခင်ဗျာ